မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးတိတ်ဆွန့်ရတဲ့အရတားကထောင်ကျော်နေပြီဖြစ်ကြောင်းနဲ့ဒီအရတားပြည်သူတွေကိုအကာအကွယ်ပေးဖို့စစ်တပ်နဲ့ရဲကိုကုလသမဂ္ဂကဆက်လက်တောင်းဆိုနေပါတယ
် Security forces to ensure the protection of civilians as the number of people killed in political violence in the country tops 1000
မြန်မာနိုင်ငံမှာနိုင်ငံရေးကြမ်းဖက်မှုတွေဖြစ်ပွားစဉ်တိတ်ဆွန့်ရတဲ့အရတားကတထောင်ကျော်နေပြီဖြစ်ပြီးစစ်တပ်နဲ့ရဲလုံခြုံရေးတွေအနေနဲ့အရသားတွေကိုအကာအကွယ်ပေးကြဖို့မြန်မာနိုင်ငံတွင်းကကုလသမဂ္ဂအဖွဲ့တွေကဆက်လက်တောင်းဆိုနေကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်ရှ်ပြောခွင့်ရစတက်ဖန်ဒူဂျရစ်ကတနင်္လာနေ့ကုလရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါအပြင်ထောင်နဲ့ချီဒဏ်ရာရနေပြီးဒီထဲမှာအများစုကအမျိုးသမီးနဲ့ကလေးငယ်တွေလို့လည်းပြောပါတယ်။ရဲနဲ့စစ်တပ်ကတေစီလောက်တဲ့အင်အားသုံးနှိမ်နှင်းမှုတွေကြဲကြဲပြန့်ပြန့်လုပ်နေတာအတွက်ထာနေကုလသမဂ္ဂအဖွဲ့တွေကလည်းပြင်းပြင်းထန်ထန်ရှုတ်ချနေတာပါ။ဒါအပြင်တရားမဲ့တပ်ဖြတ်ဖမ်းဆီးမှုတွေ၊နှိပ်စက်ညှဉ်းပန်းမှုမတရားပြုကျင့်မှုတွေ၊လူမဘယ်ရောက်နေမှမသိပဲပျောက်သားတာတွေပါဝင်ဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေအတွက်ပါရှုတ်ချခဲ့ကြတာပါ။မြန်မာနိုင်ငံမှာဒီမိုကရေစီနှိကြရွေးကောက်တင်မြှောက်ထားတဲ့အရတားအစုအလက်ကနေဖေဖော်ဝါရီလရဲ့စစ်တပ်အာဏာသိမ်းယူခဲ့တဲ့လွန်ခဲ့တဲ့6လကျော်ကာလအတွင်းအဖမ်းခံရသူက3300ကျော်ရှိနေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။အဖမ်းခံရသူတွေထဲမှာနိုင်ငံရေးသမားတွေ၊စာရေးဆရာ၊လူအခွင့်အရေးလှုပ်ရှားသူတွေ၊ကျောင်းဆရာ၊ကျန်းမာရေးလှုပ်သားတွေ၊ဝန်ထမ်းတွေ၊သတင်းသမားတွေ၊ရဟန်းတံခါးတွေ၊မင်းသားမင်းသမီးတွေတာမကတာမန်ပြည်သူတွေပါပါဝင်နေတယ်လို့လည်းပြောပါတယ်။